Ukraine ye Russia ga sin a tong phie shin bo jo sa me so yin te ji pye si mu rin ne yauk pye sin pye a song ta ya lein ne lo American si u si chou mya ye a ji ke bo chou ji Mark Milley ga tri pe lai ba de ka gwe win ji Lloyd Austin ne tu sha sha pa pa pu twet ti lut de taok chan ne Pentagon sit thana chou ga tadin sa shin ne pwe ma bo chou ji Milley ga pyin pyin than than tri pe lai da phit ba de Russia ba ga shit set ma to yin no ကျေကွဲစရာအခြေအနေတွေကိုရှောင်ရှားနိုင်မှာဖြစ်ကြောင်းလည်း American ထိပ်တန်းစစ်အရာရှိကြီးတွေကပြောပါတယ်။ကြီးတက်တွေ၊လက်နက်ကြီးတွေ၊ပက်ထင်းတက်မီဆိုင်းဒုံးတွေ၊လေတပ်အင်အားတွေအလုံးရင်းနဲ့ပြင်ဆင်ထားတဲ့ရုရှားအနေနဲ့ယူကရိန်းပေါ်မှာတိုက်ခိုက်လာမယ်ဆိုရင်တိုက်ကြီးထိခိုက်မှုတွေကြီးမားမှာဖြစ်ပြီးလူနေထူထပ်တဲ့နေရာမျိုးမှာဆိုရင်ဆူဆူဝါးဝါထိခိုက်မှုတွေကျုံ့နိုင်တယ်လို့လည်းဗိုလ်ချုပ်ကြီးမီလီကပြောပါတယ်။ယူကရိန်းနယ်စပ်မှာရုရှားကစင်အားတသိန်းလောက်တိုးမြှင့်ချထားတာကြောင့်တင်းမာမှုတွေအထွတ်အထိပ်ကိုရောက်နေချိန်မှာပဲ American စစ်ဖက်ဆိုင်ရာအစ်မြင့်တာဝန်ရှိသူတွေရဲ့သတိပေးချက်ထွက်ပေါ်လာတာပါ။တောက်ကြနေနှောင်းပိုင်းမှာတော့ American သမ္မတဂျိုးဘိုင်ဒန်ကသူဟာအရှေ့ဥရောပဒေသနဲ့ NATO မဟာမိတ်နိုင်ငံတွေစီကို American တပ်သားတွေထပ်ပြီးဆေးလွတ်ပေးမှာဖြစ်ကြောင်းသတင်းတောက်တွေကိုပြောပါတယ်။